အမေရိကန်သမ္မတအိုဘားမားအနေနဲ့လာမယ့်နိုဝင်ဘာလတည်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့ရန်ကုန်ကိုရောက်နေတဲ့အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးကပြောလိုက်ပါတယ်။အာရှပစိဖိတ်ဒေသတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးဟာအမေရိကန်ပြည်ထောင်စုအတွက်အတော်လေးအရေးကြီးတာမို့ဒေသရင်းထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဖြစ်တယ်လို့သူကဆိုပါတယ်။ရန်ကုန်ရုံးခွဲကနေကိုသားညူကဆက်ပြီးတော့ပြောပြပေးမှာပါ။
သမ္မတအိုဘားမားဒီတာဝန်ယူပြီးတဲ့နောက်ပိုင်းကလေးကနိုင်ငံကြီးမူဝါဒမှာဒီအေရှာပစိဖိတ်ဆိုတဲ့အာရှကိုအလေးပေးတဲ့မူဝါဒချမှတ်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံပါဝင်အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးတွေမှာအထူးပဲအမေရိကန်ဘက်ကအပြောင်းအလဲတွေလုပ်ခဲ့ပါတယ်။အာရှပစိဖိတ်ဒေသဟာအမေရိကန်ပြည်တော်စုအနာဂတ်အတွက်တကယ့်ကိုအရေးပါအရာရောက်နေတာမဟုတ်လို့ဒီမြန်မာနိုင်ငံအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူချိန်မှာမြန်မာနိုင်ငံနဲ့တွဲဖက်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံကိုနှစ်ရက်ကြာရောက်ရှိခဲ့တဲ့အာရှပစိဖိတ်ဒေသအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဘရတ်ဆာကပြောသွားတာပါ။
Our desire to support and work with Myanmar in 2014 during its chairmanship of ASEAN.
2014 ASEAN အလက်ကျဥက္ကဋ္ဌတာဝန်ယူချိန်မှာမြန်မာနိုင်ငံနဲ့တွဲကူဖို့ကျွန်တော်တို့ဆန္ဒရှိပါတယ်။ခိုင်မာအားကောင်းတက်ကြွပြီးတော့တကြီးတလုံးနဲ့ရှိတဲ့ ASEAN အသင်းကြီးဟာအာရှပစိဖိတ်ဒေသအတွက်တော့တကယ့်ကိုအရေးပါတဲ့အဖွဲ့အစည်းကြီးဖြစ်လာဖို့ပါ။အာရှပစိဖိတ်ဒေသအတွင်းမှာနိုင်ငံရေးတည်ငြိမ်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုတွေဟာအမေရိကန်ပြည်ထောင်စုအနာဂတ်အတွက်လည်းအတော့ကိုအရေးကြီးပါတယ်
။အာရှပစိဖိတ်ဒေသရဲ့အရေးပါမှုကိုလေးနက်ထားတာကြောင့်လည်းအခုဒီမြန်မာနိုင်ငံမှာဒီနှစ်အကုန်ပိုင်းပြုလုပ်မဲ့ဒေသတွင်းထိပ်သီးအစည်းအဝေးကိုသမ္မတအိုဘားမားကိုယ်တိုင်တယောက်ဖို့ရှိတယ်လို့လည်း Mr. Russell ကပြောပါတယ်
။ That's the reason that President Obama made the decision to sign the Treaty of Amity Commerce and beginannually participating in the East Asia Summit and holding every year
ဒါကြောင့်လဲသမ္မတအိုဘားမားအနေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်စာချုပ်ကိုလက်မှတ်ထိုးဖို့နဲ့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေတွေ့ဆုံတဲ့နှစ်စဉ်ကျင်းပနေကြအရှေ့အာရှထိပ်သီးအစည်းအဝေးမှာနှစ်စဉ်ပါဝင်တက်ရောက်ဖို့ဆုံးဖြတ်ခဲ့တာပါဒီအတွက်သမ္မတအိုဘားမားအနေနဲ့ခုနှစ်နိုဝင်ဘာလမြန်မာနိုင်ငံမှာမြန်မာသမ္မတဦးသိန်းစိန်ဥက္ကဋ္ဌအဖြစ်ဦးဆောင်ကျင်းပမယ်အရှေ့အာရှထိပ်သီးအစည်းအဝေးပွဲကိုပါဝင်တက်ရောက်ဖို့ကျွန်တော်တို့အပြည့်အဝမျှော်မှန်းထားပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့အေရှားပစိဖိတ်ခေါ်တဲ့ဒီအာရှဒေသကိုအလေးထားတဲ့နိုင်ငံကြီးမူဝါဒချမှတ်ချိန်မှာပဲတက်တဲ့ဆန်ဆန်မြန်မာနိုင်ငံမှာလည်းဒီစစ်ကောင်းဆောင်တွေဘက်ကအပြောင်းလဲတွေလုပ်တာနဲ့ဆုံခဲ့ပါတယ်ဒါကြောင့်လည်းပဲအမေရိကန်မြန်မာဆက်ဆံရေးဟာအရင်ဆယ်စုနှစ်တွေတက်ကကိုတိတိကျကျတိုးတက်ပြောင်းလဲခဲ့တာပါသမ္မတအိုဘားမားအနေနဲ့မြန်မာနိုင်ငံကို2012နိုဝင်ဘာလတည်းလာရောက်ခဲ့ပြီးတဲ့နောက်ပိုင်းမှာလည်းမြန်မာနဲ့အမေရိကန်နှစ်ဖက်စလုံးကစူရတာဝန်ရှိသူတွေနောက်ရပ်ဖက်လူမှုအဖွဲ့အစည်းတွေအသင်းပင်းတွေအပြန်အလှန်ကူလူဆက်ဆံမှုတွေအတော့ကိုအားကောင်းလာပါတယ်မြန်မာနိုင်ငံပေါ်မှာစီးပွားရေးအရာပိတ်ဆို့အရေးယူတံခါးမှုတွေရှိထားပြီးမြဲသမရရဲ့လုပ်ပိုင်ခွင့်အမိန့်နဲ့အရေးယူမှုတွေကိုဆိုင်းငံ့ထားခဲ့ပါတယ်အမေရိကန်လွှတ်တော်ဘက်မှာတော့ဒီအမေရိကန်စူရပိုင်းကအခုလိုမျိုးမြန်မာနိုင်ငံပေါ်ချီးကပ်မှုဟာမြန်ဆန်လွန်းနေဆိုပြီးတော့လွှတ်တော်အမတ်အချို့ရဲ့ဝေဖန်မှုတွေရှိနေပါတယ်မစ္စတာရာဆာကတော့ဒီအပြုသဘောတူးတက်မှုတွေအတွက်မြန်မာဆက်ဆံဆောင်ရွက်မှာဖြစ်တယ်လို့ပဲပြုပြင်ပြောင်းလဲရေးနောက်ကျောင်းပြန်လှည့်သွားနိုင်တဲ့အခြေအနေတွေပေါ်မှာတော့သတိကြီးကြီးထားပြီးတော့ခဏနေချင်းကပ်သွားမယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ